မြန်မာနိုင်ငံဟာရွှေနဲ့ဓာတ်သတ္တုတူးဖော်မှုတွေတစ်ထုတ်လုပ်မှုတွေကြောင့်မြေယာနဲ့တက်တော်ဆုံးရှုံးမှုပမာဏများလာပြီးတော့ပဝန်းကျင်ဆိုင်ရာနောက်ဆက်တွဲဆိုးကျိုးတွေရင်ဆိုင်နေရပြီလို့ဂျွန်လ9ရက်နေ့မှာကြေညာတဲ့ World Environment Day ကမ္ဘာပဝန်းကျင်ထိန်းသိမ်းရေးနေ့မှာပညာရှင်တွေကသတိပေးပါတယ်စီးပွားဖြစ်လာနေတဲ့ရွှေကိုနေရာနှံ့မှာတူးဖော်နေတာကြောင့်မြေယာပျက်စီးမှုနဲ့အဆိပ်သင့်ညဉ့်ဉန်းမှုတွေဖြစ်လာနေပါတယ်အလားတူပဲတရုတ်နိုင်ငံရဲ့လူဝတ်ချက်ကြောင့်မြေရှားတက်တူတွေတိုးချဲ့ထွက်လို့ရင်းနဲ့မြေစီးလောပျက်စီးမှုတက်တော်ပြုံးတိမှုနဲ့မြေအားပိုင်ဆိုင်မှုဆုံးရှုံးတာတွေကချင်မှာဖြစ်ပေါ်လာတယ်လို့ဆိုပါတယ်မြေရှားတက်တူပါဝင်ကချင်ပြည်နယ်တွင်းကသဘောပတ်ဝန်းကျင်ကိစ္စတွေမှာပါဝင်ဆောင်နေသူတူကသူ့ရဲ့အမြင်ခုလိုပြောပါတယ
်ဒီသူ့ရဲ့အချမ်းနေတဲ့လူမှုအစိုက်အမြင်လဲလူကြီးကြောင့်ပေါ်တော့အချင်းချင်းအခွင့်အရေးကွဲကြတာပေါ့ဒါတချို့ဟာတွေလဲသူတို့ကကြီးအမောင်များတဲ့ခါကျတော့ရောကြီးအနေနဲ့ပြီးရောလက်ခံတဲ့အခွင့်အရေးကလုံးဝလက်မခံတဲ့အခွင့်အရေးတို့ကြီးဒါကနေလဲသူတို့တိုက်မုံနဲ့ချင်းချင်းအခွင့်ကိုချင်းနေဖြစ်တာပေါ့ပဲကျူးမြေကြီးလဲချက်စီရတာပေါ့လုံမန်းကွန်ဒေတာရှိတဲ့ချောင်းမြောင်းအင်းအိုင်ရှိတဲ့တက်ရှိတဲ့ကွာအကုန်လုံးမျိုးသူတို့ပြောက်ချင်းနေဖြစ်နေရပေါ့ဒီနေရာမှာသူတို့သူ့ကိုလဲလို့ချင်းဒီလိုနေရာရောကြီးသေးရောင်းလိုက်တဲ့ဒီတရက်တကြီးမှပြန်ပြီးချင်းခံရတာတွေလဲရှိပါတယ်အများကြီးပါပဲ
ကချင်ပြည်နယ်မြကြီးနားမြို့ပေါ်မှာတော့ပုံမှန်မိုးရွာတဲ့အခြေအနေမှာရေကြီးရေရှမ်းတာဖြစ်ခဲ့လို့သဘောပတ်ဝန်းကျင်ပျက်စီးလာတဲ့အခြေအနေကိုဒေသခံတွေသတိပြုမိခဲ့ကြပါတယ်။စီလွတ်ပေါင်းလို့တူးဖော်နေတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေကလည်းကချင်ပြည်နယ်ကဆလို့ ERI မြို့တကြောနဲ့တရင်းနာရီတိုင်းထဲမှာပေါ်ပြလာပါတယ်။မိုးပြည်နယ်ကသဘောပတ်ဝန်းကျင်ပညာရှင်တဦးကလည်းသူ့ရဲ့အမြင်ခုလိုပြောပါတယ
်။ဟုတ်ဆောင်ကြည့်ပြီးတော့သဘောပတ်ဝန်းကျင်အတွက်ဓာတ်ပွဲသိသိနဲ့ယူဆိုင်မဲ့လူတွေကအားနည်းသွားပြီ။သူရင်ကြလို့ပြောနေတာတကယ့်ကိုသူရင်ကြပဲဒါပေမဲ့ဘယ်လိုလုပ်အောင်လဲဆိုတော့ဒီထက်အရေးကြီးတဲ့ပြဿနာကဟိုရှိသေးတော့ခါကြတော့ဟိုအများစုကဒီကိစ္စတွေကိုအယုံမဆိုင်ကြဘူးပေါ့နော်တက်နိုင်တဲ့ဆက်ကနေပြီးတော့ဝင်ပြီးတော့လုပ်ဖို့ကိုယ်ဆိုးတာပေါ့နော်ဥပမာလက်နဲ့ကြိုက်ပြီးတော့အကုန်လုံးတိုက်ကြမှာမဟုတ်တော့ကြအဲ့တော့ဟိုဒီပြည့်ချမ်းမှာဘာတွေလုပ်ပြီးလို့ရလဲဘာတွေလုပ်နိုင်လဲဆိုတဲ့အကြည့်တွေကလုပ်ဖို့ပြောတယ်ပေါ့
စနစ်မကျတဲ့သဘောအတရားစတာထုတ်လုပ်မှုတွေအားလုံးဟာစစ်ကောင်စီလက်နက်ကိုင်ဖွဲ့တွေနဲ့တိုင်းသာစုမှုမှုနယ်မြေအားလုံးနှိပါးမှာဖြစ်နေတာပါအခုဒီ2024ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ရဲ့ဆောင်ပုဒ်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ရနေတယ်လို့ပညာရှင်တွေကပြောပါတယ်မြေအားပြန်လည်ထူထောင်ရေးတဲကန်နေရနဲ့မိုးကောင်ရေရှားမှုကိုခံရရှိရေးဆိုတဲ့ဒီနှစ်ရဲ့ဆောင်ပုဒ်အတိုင်းပဲမြန်မာနိုင်ငံကလည်းဒီလိုအခြေအနေတွေကနေပြီးတော့ရုံထွက်နိုင်ဖို့စင်ကာပူတွေရှိနေပါတယ်မြေဟာနိုင်ငံရေးစီးပွားရေးလူမှုရေးသဘောပတ်ဝန်းကျင်လူခွင့်ရေးတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့ Insight Research Corner ကအမှုဆောင်ဒါရိုက်တာဒေါက်တာလွင်လွင်ဝေကပြောပါတယ်မြေဟာကြောင့်နေမျိုးစုမုံမှုအပြန်ဆိုင်ပြိပခအရင်းမြစ်အပြန်ရယူခြင်းနဲ့ပြိပခနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့နောက်ဆက်တွဲပြိပခတွေဖြစ်လာရတယ်လို့သူကပြောပါတယ
်2023မှာဘယ်လောက်ထိမြန်မာနိုင်ငံရဲ့ဘာဝစစ်တော်ကြီးဆုံးရှုံးလာလဲဆိုရင်290ပေါ့နော်ကီလိုဟက်တာဆုံးရှုံးနေတာမျိုးဖြစ်တယ်။အဲဒီမြန်မာနိုင်ငံဒီတာလီနာပြည်ကပို့ပြီးပူလာတယ်ပို့ပြီးထောက်လာတယ်ပေါ့နော်။အဲဒါတွေကဒီစစ်တော်ဆုံးရှုံးမှုနဲ့သွားပြီးတော့ဆက်နေတာမျိုးဖြစ်တယ်ပေါ့နော်။ဒါပေမဲ့ပတ်ဝန်းကျင်ဆိုင်ရာမမျှတမှုတွေကိုလူ့ခွင့်စည်းကြပဲပေါ့နော်။ကြုံတွေ့ခံစားရတာမျိုးဖြစ်တယ်နော်။
မြေအားမှာနိုင်ငံရေးဆိုင်ရာသဘောတူညီမှုတွေလည်းမရှိတဲ့အတွက်မြေအားပြဿနာအပါအဝင်သဘောအပဝင်းညင်ဆိုင်ရာစီမံခန့်ခွဲမှုတွေအားနည်းချက်ဖြစ်လာတယ်လို့သူကပြောပါတယ်။ကချင်စကိုင်းမန္တလေးတိုင်းတွေမှာတူဖော်ခဲ့တဲ့ရွှေအပါဝင်သတ္တုတူဖော်မှုဟာ2015မှာမြေဟက်တာပေါင်း9000ကျော်ရှိပြီးတော့အာဏာသိမ်းမှုနောက်ပိုင်းမှာဒီထက်များလာတယ်လို့2022ကစစ်တမ်းတချို့မှာဖော်ပြခဲ့ပါတယ်။မြေရှားသတ္တုထုတ်လုပ်မှုဟာလည်း2021မှာတန်ကျင်19,500ပဲရှိပေမဲ့2023ခုနှစ်မှာတော့တန်ကျင်41,800အထိတိုးလာခဲ့တယ်လို့သိရပါရယ်။ကချင်ထူးဒေသတစ်ကချောင်းမြောင်းရေနမူနာတွေကိုစစ်ဆေးကြည့်ခဲ့တဲ့ရလဒ်အရဆိုရင်အဆစ်တက်လွန်ကဲပြီးတော့အာဆနစ်ပါဝင်မှုပမာဏလည်းများနေတယ်လို့ Insight Research Corner မြန်မာသုတေသနအဖွဲ့ကဖော်ပြထားပါရယ်ခင်ဗျာ။